ကလတ်တမတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာဒူကိုစလဲနိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချာနိုချားကိုဘန်ကောက်ကအစိုးရအိမ်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အသေးစိတ်သတင်းကိုတော့မသိရသေးပါဘူးကလတ်တမကရဲ့အထူးကိုစလဲဟာသူ့ရဲ့နေတိကူနှုတ်ဆက်စကားမှာမြန်မာပြည်သူလူထုနဲ့စီးလုံးညီညွတ်စွာဒူရက်ဒီချောင်းပြောကြားခဲ့သလိုမြမအရေးကိုဖြည့်ရှင်းမှုကြိုးစားတဲ့အခါမှာပြည်သူလူထုကပဲဥဆောင်တာမျိုးဖြစ်ရပါမယ်ဖြည့်ရှင်းတဲ့အခါမှာလည်းမြမပြည်သူတွေရဲ့စံတလွတ်လပ်ရေးကောင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီခွင့်တူညီမျှမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမူတွေကိုထင်ဟပ်ချုံငုံနိုင်စွာရှိရပါမယ်လို့သူမဆွဲကင်သွားမဲ့မူတွေကိုလည်းတင်ပြသွားခဲ့ပါတယ်မြမနိုင်ငံကဒီမိုကရေစီကိုပြန်လည်ထူထောင်ရေးမှာဒေါန်ဆန်းစုကြည်ဟာမရှိမဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးတီယိုဒိုရိုလော့ခ်စင်ကတင်းကုန်တွေကပြောကြားလိုက်ပါတယ်ဒေါန်ဆန်းစုကြည်ပေါ်ပြစ်ဒဏ်ထမ်းမှချမှတ်လိုက်တဲ့ပုံမှာရှုတ်ချရင်သူကအခုလိုပြောလိုက်တာပါမြမတပ်မတော်အဖို့ကြောက်เสียဘာမှမရှိပါဘူးလို့လည်းသူကဆိုပါတယ်ဒါပေမဲ့သူကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာနိုင်ငံဆိုင်ရာစူးစမ်းမှုတွေကိုလည်းထောက်ခံထားပါတယ်ကမ္ဘောဒီးယားကမြန်မာနိုင်ငံရဲ့ဝန်ကြီးကိုစီဝေးတယောက်ဖို့ဖိတ်ကြားခဲ့တာပေါ်ချားအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူတို့ကသဘောမတူခဲ့ကြပါဘူး။အာဆီယံအမြင်စည်းစည်းလုံးလုံးဖြစ်ဖို့အချိန်ယူရအောင်မှဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနအာရှပစိဖိတ်ရေးရာဌာနညွှန်ကြားမှုချုပ်ဂျိုင်လာနီကပြောကြားပါတယ်။